အခြားသောနိုင်ငံများဖွဲ့အားစီရင်ရေး30ဒုံတင်သောဒေသီအစည်းအဝေးနှင့်ဆက်ဆက်အစည်းအဝေးတွေကိုစင်ကာပူနိုင်ငံမှာနိုဝင်ဘာလ7ရက်နေ့ကနေ15ရက်နေ့ထိကျင်းပဖို့ရှိပြီးအာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေနဲ့တရုတ်၊ဂျပန်၊ရုရှားနဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဆုံကြမှာပါ။အဲဒီအစည်းအဝေးတွင်အခြားသောနိုင်ငံတွေအနေနဲ့ဒေသတွေမှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာလွှမ်းမိုးမှုတွေကိုငြင်းငြင်းသာသာလေးပြန်ပြီးတုံ့ပြန်ကြဖို့ရှိတယ်လို့ခန့်မှန်းထားပါလေ။အခြားသောအစားဒေသကွန်ပျူတာရေးနောက်လာမယ့်15နှစ်တွင်လုံးဆောင်မဲ့အခြေခံအဆောက်အုံတွေတည်ဆောက်ရေးဆိုင်ရာစီမံကိန်းတွေအကြောင်းအားလုံးပါတဲ့အစည်းအဝေးမှာရောတနိုင်ငံချင်းအစည်းအဝေးတွေမှာပါကျုံးနိုင်ငံကပြောဆိုခွင့်ရှိပါတယ်။လူဦးရေတန်ပေါင်း630လောက်ရှိတဲ့ရှီတောင်ဆာဒေတာနိုင်ငံအများစုကလွန်ခဲ့တဲ့9နှစ်တွင်မြေထားလန်းတွေနဲ့စေကန်းတွေစောက်လို့ဖို့အတွက်ချင်းဝင်တဲ့တခြားအကူအညီတွေကိုကျုံးနိုင်ငံကနေရယူခဲ့ကြရတာပါ။ကမ္ဘာမှာစီးပွားရေးရဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့ကျုံးနိုင်ငံဟာအဲ့ဒီစီမံကိန်းတွေကိုကမ္ဘာတဝန်းပုံတွေးလမ်းကြောင်းတွေဖွင့်ဖို့ရည်ရွယ်ထားတဲ့ Belt and Road ရေဝန်းလမ်းကြောင်းစီမံကိန်းကြီးရဲ့တတိယပိုင်းကိစ္စပါလေ။တရုတ်ရဲ့ယင်းနှုံနံမှုကြောင့်စီးပွားရေးကျဆင်းနေတဲ့ဘူနိုင်းနိုင်ငံပြန်ကောင်းထောင်လာနေတာနဲ့ဖိလစ်ပိုင်မှာအခြေခံအဆောက်အုံတွေတိုးတက်လာတာလို့နမူနာကောင်းတွေရှိထားပေမဲ့လည်းတရုတ်ကိုပြန်ဆက်ရမယ့်အကျိုးတွေကြောင့်ပါကစ္စတန်နဲ့ဒိလ္လီနိုင်ငံတို့လိုချင်တဲ့မျိုးနဲ့ရင်ဆိုင်ရမှာကိုနိုင်ငံတချို့ကစိုးရိမ်လာနေကြတာဖြစ်ပါလေ။